eSports electronic agazago shit down asha agaza pyan kwe si gai ma agaza ni tnyu a ni ne patthama song the twin gaza nai ne twae tamai win ni phit de lo philippine naingan san hwa myo raw won ga pyo twa da phit par de philippine naingan ma chin par de 2019 si gai pyan kwe re ma naingan ko za pyo tin ni win pyan ja de agaza ni su su paw 96 myo re ga ma eSports agaza ni go su de sait pe de agaza ni tnyu a phit patthama song the twin kya da ba eSports ပြိုင်ပွဲတွေအတွက်မြန်မာနိုင်ငံကလည်းပွဲ၃မြို့အတွက်ကိုစားပြုသွားရောက်ပြိုင်ဆိုင်ခဲ့ကြပါတယ်။ Dota 2, Mobile Legends, Bang Bang နဲ့ AOV ဆိုတဲ့ကစားနည်း၃မြို့အတွက်ဝင်ပြိုင်ခဲ့ပေမယ့်အနိုင်တော့မရခဲ့ပါဘူး။ဒါပေမဲ့ SEA Games မှာပါဝင်ရှင်ပြိုင်နိုင်တာက eSports ကစားသမားတွေရဲ့အိမ်မက်တွေအကောင့်ထဲပေါ်လာတာဖြစ်တယ်လို့မြန်မာနိုင်ငံ Electronic အကစားအဖွဲ့ချုပ်ဒုဥက္ကဋ္ဌဒေါက်တာကောင်းမြတ်ဆန်ကပြောပါတယ်။
ဟုတ်ကဲ့ကံမာရီအားလုံးအတွက်ဒါအိမ်မက်တစ်ခုအောင်တယ်ပေါ်လာတယ်လို့ပြောလို့ရပါတယ်။နိုင်ငံကိုစားပြုပြီးတော့အားကစားတစ်ခုအနေနဲ့တောင်းဆင်လာရတာဖြစ်တဲ့ကြောင့်ဒါကျွန်တော်တို့အားကစားသမားတွေအကုန်လုံးအတွက်အရှင်လို့မရဘူးပေါ့နော်။သူတို့ကသူတို့ဘလို့ပဲ commercial ကစားနေပါသေး။နိုင်ငံကိုကုန်ဆောင်ခြင်းနဲ့နိုင်ငံကိုကိုစားပြုပြီးကစားခြင်းနဲ့ဒါကဒီဟာပထမအဦးဆုံးတော့အိမ်မက်တွေကိုကစားတဲ့အချိန်ပဲလို့ပြောရတယ်မှားပါဘူး
။သူတို့အတွက်အဓိကထားကစားလာကြတဲ့ eSports အားကစားသမားတွေအနေနဲ့နိုင်ငံကိုကိုစားပြုရတဲ့အတွက်ဂုဏ်ယူရဲလို့မလေးရှား eSports အသင်းမန်နေဂျာဆာဒါဦးစာရှင်ကပြောပါတယ
် We feel very honored that we get the recognition that we been longing for
ကျွန်တော်တို့အရင်ကစစ်ဆေးခြင်းတွေတလို့အိမ်မက်ပြုခံရတဲ့အတွက်တိတ်ဂုဏ်ယူပါတယ်ကစားသမားတွေအားလုံးလည်းစိတ်လှုပ်ရှားနေကြပါတယ်ပုံမှန်အဖြစ် eSports ကိုစုကြည်အတွက်ကစားကြတာဖြစ်ပြီးနေအခုတော့နိုင်ငံကိုစားစုစည်းရဖို့ကစားကြတာမို့မတူပါဘူးတနိုင်ငံလုံးရဲ့အားပေးမှုကိုလည်းကျွန်တော်တို့ရပါတယ်
စီးကိမ်းမှာ eSports ပါဝင်လာတာဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့အပြောင်းအလဲတစ်ခုဖြစ်တယ်လို့ဒေါက်တာကောင်းမြတ်ဆန်ကလည်းမြင်ပါတယ်
။ပုံမှန်နိုင်ငံမှာရှိတဲ့လူကြီးလူငယ်အကုန်လုံးကဟာ eSports ဆိုတာဂိမ်းမဟုတ်တော့ဘူးအားကစားတစ်ခုဖြစ်လာပြီဆိုတော့အမြင်ကိုကြောင်းသွားစေတယ်လို့ကျွန်တော်မြင်တယ်။အဲ့ဟာလေးကကျွန်တော်တို့ eSports လူငယ်တွေအတွက်အင်မတန်မှအရေးပါတဲ့အပြောင်းအလဲအဲ့အပြောင်းအလဲနဲ့အတူအနာဂတ်မှာလူတွေကပုံပြီး supportive ဖြစ်လာမယ်ဆိုတော့ဒီနိုင်ငံတော်ကပုံပြီးsupport ဆက်လာမယ်ပေါ့နော်ဒါအားကစားတစ်ခုနဲ့မြင်လာတဲ့အတွက
် game တွေကို online ပေါ်မှာချိတ်ဆက်ပြီး TV ပေါ်မှာပဲဖြစ်ဖြစ် computer ပေါ်မှာပဲဖြစ်ဖြစ် laptop mobile phone ပေါ်မှာပဲဖြစ်ဖြစ်ကစားရတာမဟုတ် eSports ဆိုရင်ကိုယ်လက်လှုပ်ရှားတဲ့အားကစားနည်းမဟုတ်ဘူးလို့အများကမြင်ကြပါတယ် eSports ကိုအားကစားနည်းတစ်မျိုးအမြင်နဲ့ထည့်ရအပေါ်မင်းခွန်ထုတ်သူတွေလည်းရှိပါတယ်ဒေါက်တာကောင်းမြတ်ဆန်ကတော့ game ကစားရတာမှန်ပေမဲ့ကိုယ်လက်ကျန်းမာရေးနဲ့စိတ်ကျန်းမာရေးလုပ်ဖို့လိုတဲ့အားကစားဖြစ်တယ်လို့ခုလိုပြောပါတယ
် eSports ဆိုတဲ့အရာညာနာအားကစားလို့လည်းသတ်မှတ်လို့ရသလိုတခြားအားကစားမှာမတွေ့ရတဲ့ fine key source ကိုဒီကအခြေခံတဲ့အားကစားတစ်ခုဖြစ်တယ်။နောက်ထပ်အပြင် technology နဲ့ related အဖြစ်ဆုံးအားကစားတစ်ခုဖြစ်တယ်။ဆိုတော့ဒီ nervous system ရဲ့ reflex တွေကောင်းဖို့အရင်ကလိုအပ်တဲ့အားကစားနည်းတစ်ခုဖြစ်တယ်ပေါ့နော်။ဆိုတော့ဒီ nervous system reflex ကောင်းလာတော့ဒီက physical activity တွေကျွန်တော်ကထည့်ပေးတယ်။ဒီ brain အတွက်ဆိုလို့ရှိရင်လည်းဒီများတဲ့ mental power ကောင်းလို့ဆိုရင်ကျွန်တော်ကအဓိကပဲစိတ်ညစ်အောင်ပေါ့နော်။ဒီmeditation အပိုင်းလေးတွေပဲထည့်ပြရပါတော့။ဒီနေ့အပြင် yoga တို့ brain အတွက်ကြားထိုင်တာလေးကို15မိနစ်လောက်ကျွန်တော်တို့ကစိတ်ညစ်ဖို့ဟုတ်ကဲ့
eSports ဆိုတာဟာစိတ်ရောကိုယ်ပါစံခိုင်မှုရှိဖို့လိုတဲ့အားကစားနည်းဖြစ်တယ်လို့ Indonesian အသင်းကြီးပြ Razer Savia ကလည်းခုလိုရှင်းပြပါတယ်
A lot of people just think we're playing games just all day every day but actually for Hearthstone in particular for example our practice daystarts with physical exercise
ကျွန်တော်တို့ကိုတစ်နေ့လုံးတစ်ချိန်လုံးဂိမ်းကစားနေတာပဲလို့ကျွန်တော်များထင်ကြပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့တစ်နေ့တာကိုကျန်းမာရေးလေ့ကျင့်အနေနဲ့ဆောက်ပါဂိမ်းကိုအချိန်ကြာကြီးကောင်းကောင်းကစားနိုင်ဖို့ကိုယ်လက်ကြံ့ခိုင်မှုရှိဖို့လိုပါတယ်အကြာကြီးထိုင်ကစားနေလို့ရှိရင်ကျန်းမာရေးကိုထိခိုက်နေတာမို့ဂိမ်းတစ်ခုနဲ့တစ်ခုမဆက်ချင်ကြမှာလမ်းထားလျှောက်တာတို့ကိုယ်လက်လေ့ကျင့်အနေလောက်တာတို့ကိုတစ်နေ့လုံးလုပ်နေရပါတယ်
အမေရိကန်ကတက္ကသိုလ်ကြီးတချို့အပါအဝင်တချို့နိုင်ငံတွေကတက္ကသိုလ်တွေမှာ eSports ကိုဖွဲ့ပေးတဲ့ပညာရပ်တစ်ခုအနေနဲ့သင်ကြားနေချိန်မှာ eSports အကစားနည်းကို SEA Games တန်ပွဲတွေမှာပထမဆုံးစုပေးတဲ့အကစားနည်းအနေနဲ့ထည့်သွင်းလာတာဖြစ်ပါတယ်။ဒီကနေ့ Olympic အကစားပြိုင်ပွဲတွေမှာပါပါဝင်လာဖို့ eSports အကစားသမားတွေကမျှော်လင့်နေကြပါတယ
်။ It's just amazing how far eSports has come to even make it through to you know the SEA Games and eventually
eSports အကစားတွေကို SEA Games မှာထည့်သွင်းတဲ့နေ့ဖြစ်လာတာတိတ်ကိုအားဝစရာကောင်းပါတယ်။စီမင်းကနေအာဆီယံပြိုင်ပွဲတွေအဲဒီကနေမှအိုလံပစ်ပြိုင်ပွဲတွေဒီနေ့နေ့မှရောက်ကောင်းရောက်လာနိုင်ပါတယ်
။စင်ကာပူ eSports အသင်းကသောမတ်မာရီယာကိုပန်ကီဝိတ်ကပြောသွားတာပါ။စီဂိမ်း eSports ပြိုင်ပွဲတွေမှာမြန်မာအသင်းပါဝင်ရှင်ပြိုင်ခဲ့ပေမဲ့အနိုင်တော့မရခဲ့ပါဘူး။ဒါပေမဲ့ အခုပြိုင်ပွဲတွေကနေနောက်ပြိုင်ပွဲတွေမှာစုရအောင်ပြင်ဆင်နိုင်ဖို့ဘလို့အတွေ့အကြုံတွေရခဲ့ကြပါသလဲ
။နံပါတ်၁ကတော့ human resource ပေါ့နော် human resource တနည်းအားဖြင့်ပြောရင် coach တွေလိုတယ်။သူကကစားသမားတွေစီးပွားမှာကစားသမားတွေအားကြီးမှာ coach ဆိုတာဖြစ်လာတာ။အခုကဗမာနိုင်ငံမှာဒါ first generation ကစားသမားတွေပဲရှိသေးတယ်။ဆိုတော့ coach ဆိုတာမဖြစ်သေးဘူး။ဆိုတော့ကျွန်တော်အနေနဲ့နိုင်ငံတကာကနေရှိတဲ့ coach ကိုမရရအောင်ကြာကဘာပေါ်မှာလဲရှာပါတယ် coach ဆိုတာ။ဆိုတော့နိုင်ငံမှာရှိတဲ့ coach တွေကိုဟိုရှာရှာပြောပမာဏရောဟိုခေါ်ပြောကျွန်တော်ကဒီ coach အတွက်ပဲဒီတက် training တွေပေးပြောဒီ coach တွေကိုဝေးထုတ်ရမယ်ဒါမှမဟုတ်ရင်လည်းဒီကျွန်တော်ရှိတဲ့အသင်းတွေကိုနိုင်ငံတကာ coach တွေနဲ့အထူးတွေ့လုပ်ပြီးတော့ကျွန်တော်က training တွေပေးရမယ်ပေါ့နော်အဓိကအဖြစ်ငွေကြေးပိုင်းရော support ပိုင်းရောနိုင်ငံတော်ဘက်ကနေအများကြီးလုပ်သိရင်တကယ်ဟိုဟိုအဆင်ပြေပါတယ်ဟုတ
် electronic အကစား e-sport ဟာအနာဂတ်အားကစားနည်းဖြစ်တော်မူနိုင်ငံတော်ရဲ့ပံ့ပိုးမှုအများကြီးလိုအပ်နေသေးတယ်လို့မြန်မာနိုင်ငံ electronic အားကစားအဖွဲ့ချုပ်ဒုဥက္ကဋ္ဌဒေါက်တာကောင်းမြတ်ဆန်ကပြောသွားပါတယ
် e-sport ဆိုတာနောက်အနာဂတ်ရဲ့အားကစားလို့ပြောလို့ရတယ် electronic sport မှမဟုတ်ဘူး e-government ကြီးလိုက်ပြီးအကုန်လုံး electronic system အကုန်လုံးပြောင်းပြီးတော့ဟောဒီလိုဖြစ်လာတဲ့အချိန်မှာ e-sport ကကမ္ဘာနဲ့ရေမောင်တိုင်းနိုင်ငံအောင်ဆိုရင်ကျွန်တော်တို့ကဒီအချိန်ကနေစပြီးတော့ support လုပ်ပြီးကျင်းအရန်ကောင်းတယ်ကျွန်တော်တို့အတွက်အားဆိုလို့ကျဥပမာအဖြစ်ပြောမယ်ဆိုလို့ရှင်ကျောင်းနေကျောင်းရင်တိုင်းမှာ e-sport club တွေပေါ်လာနိုင်အောင်ဟောဒီနိုင်ငံတော်နဲ့ဟိုဒီကျွန်တော်တို့ federation နဲ့ပူးပေါင်းပြီးတော့ဒီလိုပေါ်လာနိုင်အောင် support လုပ်ပေးတာတို့အဲနိုင်ငံတော်ကဒီ e-sport အတွက်ပဲတိုက်တဲ့နည်းနဲ့ကူညီရင်ကူညီလို့ရတယ်ဒါတခုခုအနေနဲ့ e-sport ကို support လုပ်ပေးပြီးဆိုတာနဲ့ကျွန်တော်တို့အနေနဲ့အများကြီးတိုးတက်အောင်လုပ်လို့ရတယ်အကူအညီလည်းအများကြီးလိုအပ်ပါတယ
်ကမ္ဘာတဝန်းမှာ e-sport တံပွဲတွေကိုအားပေးကြသူ3,500လောက်အထိ2019ခုနှစ်မှာတိုးလာမယ်လို့ခန့်မှန်းထားတယ်မှာ e-sports ကိုစုပေးတဲ့အားကစားတီးတစ်ခုအဖြစ်စစ်တောင်အားစားစီးကိန်းတံပွဲတွေမှာထည့်သွင်းခဲ့တာဖြစ်ပါတယ်